မြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ပေါ်နေပေမဲ့ဟန်တားတွေကျင်းပမှာကိုလည်းစိုးရိမ်မိတဲ့အကြောင်းဒီမိုကရေစီရေလှုပ်ရှားမှုမှာဦးဆောင်နေတဲ့ဒေါအောင်ဆက်စုကြည်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာအကောင့်ဘက်ကဦးတည်တဲ့တိုးတက်မှုတွေထွက်ပေါ်လာနေပေမဲ့ဒီမိုကရေစီကိုဦးတည်တဲ့လုပ်ငန်းတွေဟာနှေးကွေးနေစေဖြစ်တယ်လို့ဒီလမ်းကြောင်းကိုဟန်တားမရှိဆက်လက်ရှောက်လန်းနိုင်လိမ့်မယ်လို့အတိအကျမစိုးနိုင်သေးတဲ့အကြောင်း AP သတင်းဌာနနဲ့မင်းမြန်ကမ်းမှာပြောဆိုထားတာပါတိုင်းပြည်မှာတွေ့မြင်နေရတဲ့အပြောင်းအလဲတွေကိုစစ်တပ်တွေကဘလောက်ထိထောက်ခံမှုရှိတယ်လဲဆိုတဲ့အပေါ်မှာစိတ်ပူမိတယ်လို့လည်းဒေါအောင်ဆက်စုကြည်ကပြောပါတယ်ဒီမိုကရေစီကိုဦးတည်တဲ့လမ်းပေါ်ကအန်ဒီရီတွေကိုသတိထားရမှာဖြစ်ပေမဲ့မျှော်လင့်ချက်တွေကိုလည်းမစွန့်လွတ်ကြဖို့ဒေါအောင်ဆက်စုကြည်ကသူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာပါဒီနေ့အဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီကိုဥတီစီတဲ့စစ်မှန်တဲ့အပြောင်းလဲတွေဘလောက်ထိတွေ့ရမလဲဆိုတာကိုအတိအကျသိနိုင်မဲ့နှစ်တစ်နှစ်ဖြစ်နေတယ်ရည်ညွှန်းပြောဆိုသွားပါတယ်နိုင်ငံရေးအပြောင်းလဲတွေလှုပ်ဆောင်ပါမယ်လို့ကတိပြုထားတဲ့မြန်မာစိုးရအနေနဲ့နိုင်ငံတော်အချင်းထောင်နေတဲ့ဖက်စစ်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့လည်းလိုအပ်တယ်လို့ပြည်ရင်းပြည်ပါကတိုက်တွန်းနေကြတာပါဒါပေမဲ့လည်းဒီဒီဘက်ထက်သမရရဲ့အမိန့်နဲ့လူချင်းချမ်းသာခွင့်ပေးတဲ့ထက်မှာတော့နိုင်ငံရေးအကျဉ်းသားမဆိုတလောက်သာပါဝင်ခဲ့တာမျိုးအများကစိတ်ပြက်လက်ပြက်လည်းဖြစ်ခဲ့ကြတာဖြစ်ပါတယ်